မြန်မာအပါအဝင်ကမ္ဘာနိုင်ငံတချို့မှာစာသင်ကျောင်းတွေတက်ခတ်ခံရမှုတိုးလာတယ်လို့အစိုးရကစားထွက်လာပါတယ်။တက္ကသိုလ်ကောလိပ်ပါဝင်တစ်ကမ္ဘာလုံးကစာသင်ကျောင်းတွေမှာလွန်ခဲ့တဲ့နှစ်နှစ်အတွင်းအကြမ်းဖက်တက်ခတ်ခံရမှုတွေကြောင့်ဆရာနဲ့ကျောင်းသူကျောင်းသားတွေစုစုပေါင်း 9,000 ကျော်ထိခိုက်ဒဏ်ရာသေဆုံးမှုတွေရှိခဲ့တယ်လို့ပညာရေးကဏ္ဍတက်ခတ်မှုခံရရေးကာကွယ်မှုကမ္ဘာလုံးဆိုင်ရာညီမောင်းအဖွဲ့ GCPEA ကဇွန်လ1ရက်နေ့မှာဒီနေ့မှာထုတ်ပြန်လိုက်ပါတယ်။ကျောင်းတွေကိုဖောက်ခွဲတက်ခတ်တာနဲ့တက်ဆွဲတာတွေဟာ2019နဲ့2020မှာသုံးပုံတပုံမြင့်တက်သွားခဲ့ပြီးမနှစ်2021တုန်းကလည်းကိုဗစ်ကာလပိတ်ထားရဲ့များတဲ့ကြားတဲ့ကအလားတူနှုန်းနဲ့ပဲဆက်ရှိနေခဲ့တယ်လို့ GCPE အဖွဲ့ကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာလည်း2021ခုနှစ်ဖေဖော်ဝါရီလ7ရက်ကအာဏာသိမ်းပြီးနောက်အလားတူမှုမျိုး200ကျော်တွေ့ခဲ့ရတယ်လို့ဖော်ပြထားပါတယ်ခင်ဗျ။